တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အစိုးရတို့ကြားလက်ရှိငြိမ်းချမ်းရေးဆွေးနွေးပြောဆိုမှုတွေဟာပြက်ပြားသွားနိုင်လောက်တဲ့အခြေအနေတွေပေါ်ပေါက်လာနိုင်တယ်လို့ UNSC အဖွဲ့ကတတိပေးလိုက်တဲ့ကြေညာချက်ကိုကျွန်တော်တို့ဖတ်ရပါတယ်ခင်ဗျာ။ဥခုရီတို့ဘာကြောင့်ဒီလိုတုံ့သက်ရတာပါလဲခင်ဗျာ။
အော်ကျွန်တော်တို့ကတော့အဲ့ဒါလိုဖြစ်မယ်လို့တော့ကျွန်တော်တို့ရည်ရွယ်ပြီးတော့ပြောတာတော့မဟုတ်ဘူးဗျာ။ဒါပေမဲ့ဒီဖက်ကဦးတည်သွားစေနိုင်တဲ့အနေအထားမျိုးဖြစ်မှာကိုကျွန်တော်တို့စိုးရိမ်နေတဲ့အတွက်ကြောင့်မို့ကျွန်တော်တို့အစိုးရကိုတောင်းဆိုတာပါနော်။အဖြစ်လဲဆိုတော့တပ်ဖွဲ့တွေကလည်းပဲဟိုအစတော့ကတော့ဆက်ရဆိုလို့ဖြစ်ပြီးတော့နောက်ပိုင်းလည်းကြိုးကြဲရဆက်ရဖြစ်နေတဲ့သဘောမျိုးတွေတပ်ဖွဲ့မဖြစ်တော့မှတင်းမမှုတွေအရေးအယောင်လေးတွေကိုကျွန်တော်တို့တွေ့နေရတဲ့ခါကျတော့ခရီးထက်ပို့ပြီးတော့ကြီးမမဖြစ်သွားလာမဲ့အခြေအနေမျိုးကိုရှောင်တွဲဖို့အတွက်ကျွန်တော်တို့လည်းနည်းနည်းမေတ္တာရပ်ခံတာပါဆိုရအောင်နော်။ကျွန်တော်ကလည်းသွားနေတဲ့ပြည်သူရှင်တွေမှုကလည်းအချိန်ရနေတဲ့အချိန်လို့ကျွန်တော်နားလည်ပါတယ်။အဲ့တော့အားလုံးကကျွန်တော်တို့အလားငြိရေးဖက်ကိုရှိရှိနေတဲ့အချိန်ဆိုတော့အားလုံးကလည်းတောင်းဝန်ရှိပါတယ်လေ
။ငြိငြိရေးဆွေးနွေးပွဲတွေတောက်လျှောက်လှုပ်လာတဲ့တချိန်တည်းမှာပဲအခုလိုတိုက်ပွဲတွေဖြစ်နေရတယ်ဒါပထမဆုံးအချိန်မဟုတ်ဘူးပေါ့လေ။ဥခုရရဲ့တို့လိုတိုင်းရင်းသားကောင်းဆောင်တွေကဒီတိုက်ပွဲတွေထိုးစစ်တွေရပ်ထားဖို့ဆိုပြီးတော့လည်းတိုက်တွန်းနေတာဒါအချိန်ပေါင်းများစွာရှိနေပြီ။ဘာကြောင့်ဒီလိုများငြိငြိဆွေးနွေးနေတဲ့တချိန်တည်းမှာပဲတိုက်ပွဲတွေဖြစ်ရတယ်လို့သုံးသပ်ပါလဲခင်ဗျာ
။ဒါကလည်းပဲကျွန်တော်တို့ဒီဆုံးရှင်လေးဘယ်မှာရရှိထားတဲ့သဘောတူညီချက်တွေအပေါ်မှာကျွန်တော်တို့အားလုံးဆောက်ဆီးလိုက်နာမယ်သဘောတူညီချက်တွေအပေါ်မှာကျွန်တော်တို့ရရဲ့ဖြစ်နေတဲ့အနေအထားမျိုးကိုရောင်ပြဟဆေရတို့ကျွန်တော်နားလည်ပါတယ်။နောက်အထူးသဖြင့်ကျွန်တော်တို့ရဲ့ယုံကြည်မှုနဲ့ပတ်သက်တာပေါ့ဗျာနော်။ကျွန်တော်တို့နှုတ်နှစ်ဖက်ဘယ်လိုပဲသဘောတူထားခဲ့ကြပြင်မဲ့လို့သဘောတူညီချက်တွေအပေါ်မှာအကောင့်တွေပေါ်ချင်းရှိတာတွေတချို့ရှိကောင်းရှိနိုင်တယ်။တို့တွေမဟုတ်ကျွန်တော်တို့အကောင့်တွေဘဝပြက်ကွက်တာတွေဖြစ်ကောင်းဖြစ်နိုင်တယ်။အကောင့်တွေ follow မရတဲ့အခြေအနေမျိုးတွေဖြစ်ကောင်းဖြစ်နိုင်တယ်။နောက်ပြီးတော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုအပြည့်အဝမရရှိသေးတဲ့အခါမျိုးတွေဖြစ်တဲ့အခါကျတော့ဒီဖက်ကိုပို့ပြီးတော့စံစရာအဖြစ်ပေါ်ပြီးတော့ဒီပကဖက်ကိုပြန်ပြီးတော့ဥတည်စီတဲ့အချို့အသိဆောင်လေးတွေကြောက်ဖြစ်တယ်သူကျွန်တော်အဲ့လိုနားလည်ပါတယ
်။ဆွေးနွေးပွဲတွေအပြီးမှလည်းတိုက်ပွဲတွေကလည်းဖြစ်လာတယ်ဆိုတော့ဆွေးနွေးပွဲမှာတစ်ဖက်နဲ့တစ်ဖက်နားလည်မှုအပြည့်အဝမရလို့လားဒါမှမဟုတ်ဆွေးနွေးပွဲကိုတက်လာတဲ့တက်မတော်ထိပ်ပိုင်းကောင်းဆောင်ကြီးတွေကပဲတက်မတော်ပေါ်မှာဩဇာညောင်းမှုမရှိလို့လားဘယ်လိုတွေများဖြစ်နိုင်ပါလဲခင်ဗျာ
။အာဒါကလည်းပဲအကြောင်းတရားဖြစ်ကောင်းဖြစ်နိုင်ပါတယ်နော်။ကျွန်တော်တို့ပြည်သူဆွေးနွေးရဆိုတာလည်းချိန်ပတ်များစွာပြည်သူဆွေးနွေးကြမှာပဲတူအကြောင်းတူပို့ပြီးတော့သိရှိရမယ့်သဘောရှိပါတယ်။နောက်ပြီးတော့တင်ကြဆွေးနွေးချက်တွေနဲ့ပတ်သက်လို့ဆက်နေတဲ့အမြင်တွေကတော့သဘောထားချက်မတူတာလည်းရှိနိုင်ပါတယ်။မတူတဲ့အမြင်တွေသဘောထားတွေကိုတော့ကျွန်တော်တို့ညှိယူရမယ့်အနေအထားမျိုးဆိုတော့အချိန်ကလိုပါတယ်လေနော်။ဒါတော့တစ်ချိန်နဲ့မှာပဲကျွန်တော်တို့နားလည်မှုမတည်ဆောက်နိုင်တော့ကျွန်တော်တို့အဲ့လိုပဲလည်းလည်းပို့ပြီးတော့ထိတဲ့ရေးဆောင်မှုဖက်ကိုပဲဥတင်မှာပါပဲ။ဟုတ်တယ်မို့လား
။အခုဆွေးနွေးအဖြစ်ရှားရေးနဲ့ကိုပဲတစ်ဖက်ကပြစ်ဒဏ်ခတ်တဲ့နေရာပို့ပို့ပြီးတော့ကြားလာတော့ဥခုရဲတို့အနေနဲ့ဘလိုနေများတုံ့သက်တဲ့လက်ရှိသွားနေတဲ့ညီညာရေးလုပ်ငန်းစဉ်ရပဲအားနည်းချက်တွေရှိနေလို့လားတခြားနီလန်တစ်ခုခုကိုပြောင်းသုံးသင့်လားဥခုရဲတို့ကောင်းဆောင်တွေကြားမှာရောဒါတွေတိုင်ပင်ဆွေးနွေးတာတွေရှိလားခင်ဗျာ
ရှိပါတယ်ခင်ဗျာကျွန်တော်တို့ဖက်ကတော့ဗာပြည့်ဖြည့်ရည်ရွယ်သက်သာနဲ့ကျွန်တော်တို့သွားရင်လည်း process ကိုစဉ်ဆက်မပြောက်ကျွန်တော်တို့ဆက်သွားချင်တာပါเนาะအဲ့တော့ကျွန်တော်တို့ကတော့မတူကွဲပြားတဲ့ချင်းကမှုမျိုးနဲ့သွားဖို့ဆိုတဲ့အမြင်တွေကတော့ကျွန်တော်တို့စဉ်းစားချင်းတော့မရှိဘူးသွားနေတဲ့အချိန်ကလည်းရက်တော်ရနေပြီနားလည်မှုလည်းတိုင်တာတစ်ခုအဖြစ်တစုံတရာကိုရောက်နေပြီလို့ကျွန်တော်တို့ဖက်နားလည်တာပါအဲ့လိုနားလည်ရတဲ့အချိန်မှာပဲအခုလိုကတော့ဆောက်မှုဖြစ်မှုလေးတွေကပြန်ဖြစ်တဲ့အခါကျတော့လည်းကျွန်တော်တို့စိုးရိမ်ရတာပေါ့ဗျာဟုတ်တယ်မို့လားအဲ့တော့ကျွန်တော်တို့ကလည်းအချိန်ကျစိမ်းသွားမှမျိုးတွေသူမရက်တော်မှမျိုးကိုလည်းကျွန်တော်တို့မမြင်ချင်ဘူးဗျာ
နောက်ထပ်တစ်ကြိမ်ညဉ့်ညဉ့်ဆွေးနွေးပွဲအတွက်ကောအဆင်သင့်ဖြစ်ပြီလားခင်ဗျာ
အာဒါကတော့ကျွန်တော်တို့တိုင်းသားလက်နက်ကဖွဲ့စည်းတွေကတော့ကျွန်တော်တို့ SSC မှာစုဖွဲ့ကြရလေဆိုတော့ SSC နဲ့ UPWC ရဲ့တွဲဆောင်ညဉ့်ညဉ့်ဆွေးနွေးပွဲကတော့ဆက်သွားနေမှာပဲဒါပေမဲ့ချင်းတော့အဆင်ပြေမယ်ဆိုတော့နှုတ်နှစ်ဖက်ရမယ့်အခြေကိုကျွန်တော်တို့ညှိယူရတဲ့သဘောတွေရှိပါတယ်ဆိုတော့ကျွန်တော်လည်းတီချာတော့နေ့ရက်တွေမပြောနဲ့ပါဘူးခင်ဗျာ
ခြုံပြီးသုံးသက်မယ်ဆိုရင်ပေါ့လေညဉ့်ညဉ့်ဆွေးနွေးပွဲကအားရစရာကောင်းသလားဒါမှမဟုတ်စိုးရိမ်ပူပန်စရာတွေကပိုတိုးလာသလားဘယ်လိုများသုံးသက်လို့ရပါလဲခင်ဗျာ
အာဒီချိန်လုံးကတော့ကျွန်တော်ရဲ့သုံးသပ်ချက်ကတော့တပြည့်ပြည့်ချင်းတော့ကောင်းမွန်လာတဲ့အခြေမျိုးတွေရှိတယ်လို့သုံးသပ်လို့ရပါတယ်။ဒါမဲ့ဒီနောက်ဆုံးကျွန်တော်တို့ SSC နဲ့ UPWC ကြားမှာလောက်ခဲ့တဲ့တွေ့ဆုံချင်းတို့နောက်ဆုံးအချိန်မှာတော့နည်းနည်းကျွန်တော်တို့အဆင်မချောမှုလေးတွေတချို့ဘဝရအကြောင်းအရာတွေနဲ့ပတ်သက်လို့ပါဗျာ။နည်းနည်းအခြေလေဆက်လက်ပြီးညှိနှိုင်းရမယ့်အခြေမျိုးတွေကိုကျွန်တော်တို့တွေ့ရပါတယ်။ဆိုတော့အဲ့ဒီဟာနဲ့ပဲကျွန်တော်တို့နည်းနည်းတန့်နေတယ်လို့တော့ကျွန်တော်တို့တွေ့ရတယ်။သို့တော့ခုနကျွန်တော်ပြောသလိုပဲအဲ့လိုအခြေလေမှုတွေကတော့ကျွန်တော်တို့ဟိုနောက်ထပ်တစ်ချိန်လား၂ချိန်လား၃ချိန်လားဆက်ပြီးဖြစ်ပေါ့နော်။ခြေလေတဲ့ခြေတော့ကျွန်တော်တို့ညှိနှိုင်းချက်ဖို့လိုပါတယ်တွေ့ဆုံဖို့လိုတယ်လို့ကျွန်တော်လည်းနားလည်ပါတယ်ဒီဟာလေးတွေကတော့ညံ့ရမယ့်ကိစ္စတွေပါပဲပြဿနာရလို့တော့မဟုတ်ပါဘူ
းဥခုရဲ့ကျေးဇူးများကြီးတင်ပါတယ်ခင်ဗျာ